Occupy Wall Street လို့ခေါ်တဲ့ American ပြည်ထောင်စုနယူးယောက်မြို့ကနေစတင်ခဲ့တဲ့စီးပွားရေးညီမျှမှုကိုတောင်းဆိုတဲ့ဆန္ဒပြမှုတွေဟာနိုင်ငံတကာအထိပါကြေရဲခတ်မှုတွေရှိလာနေပါပြီ။အီတလီနိုင်ငံရောမမြို့မှာမနေ့တုန်းကယာနဲ့ချီတဲ့ဆန္ဒပြသူတွေရောမမြို့ရဲ့လမ်းမတွေပေါ်မှာပြစ်နှက်နေခဲ့ပြီးတော့အဲ့ထက်ကတချို့ဟာအဆောက်အဦတွေမှာရှိတဲ့ဗလင်းပေါက်တွေကိုရိုက်ခွဲတာတွေနဲ့မိရှူတာတွေလုပ်ခဲ့ကြပါတယ်။ရောမမြို့မှာရဲအင်အားကလည်းကြီးကြီးမားမားကိုချထားတာပါ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာလည်းဆန္ဒပြသူတွေနဲ့ရဲတွေကြားမှာရုံးရင်ဆန်ခတ်မနေ့ကဖြစ်ပွားခဲ့ပါတယ်။အဲ့ဒီမှာလည်းယာနဲ့ချီတဲ့ဆန္ဒပြသူတွေဟာစိန့်ပေါ်ဘုရားရှိခိုးကျောင်းသားမှာလာပြီးတော့ဆူယုံခဲ့ကြပါတယ်။ဆန္ဒပြပွဲတွေဟာဩစတြေးလျ၊နယူးဇီလန်၊စပိန်၊ဂျာမနီနဲ့ပြင်သစ်နိုင်ငံတွေမှာပါဖြစ်ပွားနေတာပါ။ပြင်သစ်နိုင်ငံမှာက G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့အစည်းအဝေးကိုကျင်းပနေပါတယ်။အဲ့ဒီမှာအဓိကဆွေးနွေးနေကြတာကလည်းဥရောပကစီးပွားရေးအကြက်တဲကိစ္စပါပဲ။အမေရိကန်ပြည်ထောင်စုမှာလည်းမြို့တော်ဝါရှင်တန် DC နဲ့နယူးယောက်မြို့အပါအဝင်တခြားစီးပွားရေးအချက်အချာကြတဲ့မြို့ကြီးတွေမှာဆန္ဒပြပွဲတွေဟာဆက်ပြီးတော့ဖြစ်ပွားနေတော့မှာပဲ။ Washington DC မြို့တော်မှာဆန္ဒပြသူအင်အား900လောက်ကမြို့ရင်းကိုလှည့်လည်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေမကြေမနက်ဖြစ်နေတာကဆင်းရဲသူနဲ့ချမ်းသာသူတွေအကြားမှာမညီမမျှဖြစ်လွန်းနေတဲ့အချက်ကိုပါပဲ။ဆန္ဒပြသူတွေကသူတို့ကိုသူတို့99ရာခိုင်နှုန်းလို့ခေါ်ကြပါတယ်။ကျန်တဲ့100ရာခိုင်နှုန်းကတော့ကမ္ဘာလူချမ်းသာတွေလို့ပြောနေကြတာပါ။